ော်လာရှင်ပါခင်ဗျာပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နေအခြေချုပ်ကနေပြီးတော့ပြန်လည်လွတ်မြောက်လာပြီးတဲ့နောက်ပိုင်းမင်းကွန်းတွေပြောတဲ့အခါမှာမြန်မာပြည်သူတွေရဲ့အတန်ကိုကြားကျင်တဲ့လူငယ်တို့ရဲ့အတန်ကိုကြားကျင်တဲ့ဆွဲစကားဖွင့်ထုတ်ပြောဆိုခဲ့တာသိပြီးကြပြီဖြစ်ပါပါနိုဝင်ဘာလ22ရက်နေ့ကဆိုလို့ရှိရင်လည်းပဲ NLD အဖွဲ့ချုပ်ရုံးမှာပဲတိုင်းနယ်ပြည်နယ်ကလူငယ်တွေနဲ့တွေ့ဆုံဆွေးနွေးပြီးတော့လူငယ်တွေအနေနဲ့ social networking ကိုခေါ်ရမယ်ဒီဆက်သွယ်ရေးကွန်ရက်တစ်ခုဖွဲ့စည်းဖို့လို့ကိစ္စတွေကိုထောက်ခံဆွေးနွေးခဲ့ကြတာဆိုတာကျွန်တော်တို့သိရပါတယ်။အဲတော့လူငယ်တို့အနေနဲ့ကဒီဆက်သွယ်ရေးကွန်ရက်တစ်ခုဖွဲ့စည်းမယ်ဆိုလို့ရှိရင်ဘယ်လိုအကျိုးရှိနိုင်လဲ။နောက်အပြင်ဒီပြည်ပမှာရောက်နေတဲ့လူငယ်တွေအနေနဲ့လည်းပဲမြမအရေးနဲ့ပတ်သက်ပြီးတော့ဘာတွေလှုပ်ဆောင်သေးခြင်းလဲ။ဘာတွေမြင်နေတယ်တွေ့နေတယ်ဘယ်လိုအကြံဉာဏ်တွေရှိတယ်ဆိုတာတွေကိုလည်းပဲဒီပြည်တွင်းကလူတွေပါသိရအောင်လို့ကျွန်တော်အခုဒီမှာမြန်မာလူငယ်အမျိုးသမီးနှစ်ယောက်နဲ့အမျိုးသားနှစ်ယောက်ကိုကျွန်တော်ဖိတ်ကြားထားပါတယ်။ဒီလို social networking လူမှုဆက်ဆံရေးကွန်ရက်ဆိုတဲ့နေရာမှာကဘာတလောရေပန်းအစားဆုံးကတော့ internet စာမျက်နှာတွေပေါ်ကနေပြီးမိတ်ဆွေအပေါင်းအသင်းတွေဆက်သွယ်ကြတာပဲဖြစ်ပါတယ်။တနေရာနဲ့တနေရာကူးတန်းသွားလာစရာမလိုပဲငွေကုန်ကြေးစာတက်တာဆိုတာနဲ့ internet ထဲကနေပြီးမိနစ်ပိုင်းအတွင်းဆက်သွယ်နိုင်တဲ့အတွက်လည်းပဲတကဘာလုံးမှာလူကြီးလူငယ်မရွေးလက်ခံအသုံးပြုလာကြတာဖြစ်ပါတယ်။ပါဝင်ဆွေးနွေးဖို့အခုဖိတ်ခေါ်ထားတာကတော့နိုင်ငံရေးကျင်းသားဦးမြအေးရဲ့သမီးဖြစ်သူဗြိတိန်နိုင်ငံမှာနေထိုင်တဲ့မဝေနှင်းပွင့်တော်။နောက်အပြင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမတ်ဖြူစင်၊အမေရိကန်အနောက်ဘက်ရှမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကကိုညွန်သန်းနဲ့ဘတ်ကလီတက္ကသိုလ်ကပါရဂူဖက်သင်္นานသားကိုမင်းစင်တို့ဖြစ်ကြပါလေ။အဲ့တော့အခုစစချင်းမှာခုနတင်ပြခဲ့သလိုပဲဒီမြန်မာလူငယ်တွေအနေနဲ့မြန်မာအရေးပေါ်မှာရှုမြင်သုံးသပ်ပုံဆက်သွယ်ရေးကွန်ရက်ဖွဲ့စည်းမယ်ဆိုရင်ဘယ်လိုတွေလိုအပ်မယ်ဘယ်လိုတွေအကျိုးရှိမယ်ဆိုတာတွေကိုဥသာပထမမှဝေနှင်းပွင့်တော်ကိုစတင်ပြီးတော့ပြောစေချင်ပါတယ်ခင်ဗျာ
ကျွန်မအမည်ပြောရမယ်ဆိုလို့ရှိရင်အခုနောက်ပိုင်းမှာကျွန်မတို့လူငယ်တွေပါဝင်လှုပ်ရှားမှုဆိုတာအရင်လည်းအရေးကြီးလာပြီးအရင်လည်းလိုအပ်တယ်လို့ကျွန်မမြင်မိရရှင်ပြန်ပြီးတော့ရှင်းပြမယ်ဆိုလို့ရှိရင်လူငယ်တွေအနည်း20ကျမတို့အဖေတို့လွန်ခဲ့တဲ့အနှစ်30ကာလအောင်ဝင်ဆိုလို့ရှိရင်တို့မှဒီ internet ဆိုတဲ့အရာကြီးကမရှိသေးဘူးဆိုတော့ကျမတို့အခုချိန်မှာ internet ဆိုတာရှိရဲနိုင်ငံဆိုတာအဓိကမကြတော့ဘူးလန်ဒန်မှာလည်းဖြစ်နေပါစေ US မှာလည်းဖြစ်နေပါစေ internet ပေါ်မှာကျမတို့အချိန်မြေတွေ့လို့ရတယ်ပြီးရခါကျတော့အဲ့ဒီပေါ်မှာကွန်ရက်တွေဖွဲ့ပြီးတော့လုပ်လို့ရတယ်ဆိုတော့ campaign ဆိုတဲ့ဥစ္စာဒီနိုင်ငံတစ်ခုထဲမှာလည်းလုပ်တာတွေမဟုတ်တော့ဘူးကျမတို့အနေနဲ့အဲ့လိုမျိုး okay ဒီ UK မှာလည်းလုပ်မယ်ပြီးရခါကျလို့ရှိရင် Australia မှာကြောမလား New Zealand မှာကြောမလားတဲ့ဝေးနေတဲ့လူနိုင်ငံတွေကြားထဲမှာကမ်ပိန်းတစ်ခုတည်းကိုအခြေစိုက်ပြီးတော့ဒီလိုကွန်ရက်တွေတုံးပြီးတော့အဲ့လိုမျိုးလူငယ်အားနဲ့လှုပ်လို့ရတယ်လို့ကျွန်မမြင်လို့ရရှင်ကျွန်မတို့ပို့ပြီးတော့အကျိုးရှိရှိအသုံးချမယ်ဆိုလို့ရှိရင်ပေါ့နော
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီဆက်သွယ်ရေးကွန်ရက်ဆိုတာတွေကအခုခေတ်မှာဆိုလို့ရှိရင်ဒီလားဒီ Twitter တို့နောက်ပြီးတော့ Facebook တို့အစရှိသဖြင့်ဒီကမ္ဘာတစ်ပေါင်းမှာရှိနေတဲ့လူငယ်တွေကဒီ Social Networking ဒီဆက်သွယ်ရေးကွန်ရက်တွေကနေပြီးတော့အတွေ့အခေါ်တွေအမြင်ချင်းဖလှယ်ကြတယ်တူနဲ့တူစီယုံလှုပ်ရှားကြတယ်ဆိုတာတွေကနိုင်ငံရခြားမှာရှိနေတဲ့လူတွေတော့အကုန်လုံးသိနေကြတာပေါ့လေခုနပြောလိုပဲဒီမြမအရင်းနဲ့ပတ်သက်ပြီးတော့လူငယ်တို့အတွင်းနဲ့ဘယ်လိုတွေလှုပ်ရှားနိုင်လဲစသဖြင့်မဖြူစင်ကိုလည်းကျွန်တော်မေးချင်ပါခင်ဗျဒီမှာအခုညောညွတ်မှာအနေကြလာပြီဆိုတော့ဘယ်လိုမြမအရေးပေါ်မှာရှုမြင်မိလဲဆိုတာပြောပါအောင်ခင်ဗျဟု
တ်ကဲ့ရှင်ကျွန်မထင်တာတော့လေဟိုစိတ်အရေးကြီးပါတယ်ကျွန်တော်တို့ဒီအခုဒီဖြစ်ခဲ့တဲ့ဒီဖြစ်ရပ်တွေကိုအကုန်လုံးပြန်ပြီးကြည့်မယ်ဆိုလို့ရှိရင်ဒီတော်ဆန်းစုကြည်ကိုလွှတ်ပေးတဲ့ကိစ္စရောဒီနာဖာရွေးကောက်ပွဲလုပ်သွားတဲ့ကိစ္စတွေရောပေါ့လေကတိပါမှာရှိနေတဲ့ဒီလူငယ်တွေရောအဖွဲ့အစည်းတွေရောဒီကောင်စင်အဖွဲ့အစည်းတွေရောအကုန်လုံးရဲ့အားတွေပေါ့လေအများကြီးပါပါဘာမှဆိုရင်ကျမရဲ့အတိအကျပြောရမယ်ဆိုလို့ရှင်လည်းပဲဒီရွေးကောက်ပွဲကို9ရက်နေ့လုပ်တာတို့တော့ဆန်းစုကြည်ကို73ရက်နေ့မှာထွက်တာတို့ဆိုတာဒီအားလုံးကဒီနိုင်ငံတကာမှာရှိနေတဲ့တင်းရှင်းကိုတို့ရော့ဖို့လုပ်တယ်ဆိုတာနောက်ဒုတင်စီစဉ်ထားတဲ့ဟာမျိုးတွေပေါ့လေဟိုမှာဒီနိုဝင်ဘာလထဲမှာဆိုရင် UN General Assembly ရဲ့ Resolution ဘာပြင်းနဲ့ပတ်သက်ပြီးချဖို့ရှိတယ် UN Security Council မှာဒီနဲ့ပတ်သက်တဲ့ meeting ရှိတယ်ဆိုတော့အဲ့ဒါတွေအားလုံးအပြင်တို့ရဲ့ရွေးကောက်ပွဲမှာတို့အနိုင်ရအောင်ဆိုရလုပ်ထားတဲ့ဟာတွေကိုဒီနိုင်ငံကနေပြီးတော့ဆက်စုကြီးလုပ်ပေးတဲ့ခါကျတော့သူတို့ပေါ်မှာ sheer pressure ရောသွားဆိုတဲ့ဟာမျိုးလေပေါ့နော်။ဆိုတော့ဒီအားလုံးကိုအရင်ကလေးကဒီအားလုံးဒီလိုဖြစ်လာတယ်ဆိုတာအရင်ဒီပြီးခဲ့တဲ့ဒီလတွေကလေးကပေါ့နော်။အများကြီးသုတ်ချခဲ့တဲ့ဥပမာဆိုရပါစို့ဒီ commissioner inquiry ဆိုတဲ့ဟာမျိုးလေပေါ့နော်။ဒါအဖွဲ့အစည်းအားလုံးပါပဲ။အဖွဲ့အစည်းတစ်ခုလည်းမဟုတ်ဘူး။အဖွဲ့အစည်းရော Amnesty International Human Rights Watch ဆိုတဲ့ကမ္ဘာပေါ်မှာဒီ UN ကပါအတိအမှတ်ပြုထားရတဲ့အဖွဲ့အစည်းကြီးတွေရောပေါ့လေ။အားလုံးလှုပ်ရှားမှုအဲ့ဒါအရင်ကိုဒီဘက်မှာရောက်နေတဲ့ကျမတို့ကမာရီပေါ့နော်ညလောက်မှာဆိုလို့ရှိရင်တစ်ပတ်တစ်ခါလောက်အမြင်နဲ့ဆန္ဒပြရရှိပါလိမ့်ယူရင်ရှိမှာဆိုရင်ဒီရွေးကောက်ပွဲကို တယ်မှန်မှုဆန္ဒပြတာမျိုးတွေဆိုတော့တချို့ကတော့ရှိတာပေါ့လေဟိုဒီဆန္ဒပြတယ်ဆိုတာကဟိုဗာများပြောင်းနေတယ်ဟုတ်ကဲ့ဒါလည်းနဲ့အများကြီးအကျိုးရှိပါတယ်ဘာလို့လဲဆိုတော့အနည်းဆုံးမီဒီယာဝင်ရောက်တဲ့မီဒီယာတစ်ဖက်မီဒီယာတစ်ပေါ်စမီကာတွေကြီးဝင်ရောက်တဲ့ဆိုတဲ့အားမျိုးတွေပေါ့နော်ဒါတွေအားလုံးဖြစ်လာတာကျမတို့ရဲ့ဒီ networking ပေါ့လေအားလုံးတယောက်နဲ့တယောက်နဲ့ဖိတ်ဆက်ပြီးတော့ကျမတို့ new york တင်မကပါဘူးဒီဆက်ချစ်ဆက်ချမ်းမှနေကြတဲ့နိုင်ငံကြီးကတက်တော့လှူချတဲ့အဖွဲ့အစည်းတွေအားလုံးစုပေါင်းပြီးလှူချပြီးတော့ဟိုဒါဟိုဒါကြောင့်ဖြစ်တယ်လို့ကျမမဆိုလို့ရှင်ပါဘူးဒါပေမဲ့ဒါရဲ့ impact တခုတော့ဒါရှိခဲ့ပါတယ်လို့ကျမဆိုလို့
ဟုတ်ကဲ့ဟုတ်ကဲ့အဲဒီဆက်တွေ့ကွန်ရက်ဆိုတာတွေကဒီ message ကြောင်ဟုတ်လားအကြောင်းအကျိုးတစ်ခုခုကိုတည်းနေပြီးဆက်တွေ့ရေးသားလိုက်ပြီဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ့်ရဲ့ထဲမှာရှိနေတဲ့အဖွဲ့ဝင်တွေအကုန်လုံးဟုတ်လားလူ90ဆို90တရားဆို100ခါတဲ့ second point မှာတပြိုင်နဲ့တည်းထွက်သွားတဲ့အတွက်ကြောင့်စီယုံရေးလုပ်ငန်းတွေဘာတွေမှာအမြင်ချင်းဖလှယ်ကြတဲ့နေရာတွေမှာအင်မတန်အသုံးဝင်နေဆိုကျွန်တော်တွေ့နေရတာပဲအဲ့တော့ဒီတွေ့ဆိုင်နဲ့ပတ်သက်ပြီးတော့ဘုံညွန်သားအနေနဲ့ဘာလို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကအရင်ရေးကြည့်တဲ့ထင်ပါတယ်ဘာလို့ဆိုကျွန်တော်လေ့လာမိသလောက်ဆိုရင်ဗမာပြည်လူကြီးတိုးဝက်ကျော်အားဆက်ရှင်ရောလူငယ်တွေဖြစ်ပြီးတော့သူတို့တော်တော်များများရှေ့လေးလုံးကိုမမီလိုက်ဘူးဆိုပြီးတော့စာရေးဆရာတက်ဝင်ရှင်းရတယ်ဖတ်လိုက်ရတယ်ပေါ့နော်ဆိုတော့ဒီဗမာပြည်တွေမဟုတ်ပါဘူးဒီအားလုံးရဲ့ဒီအဖွဲ့အစည်းတွေ institution တွေနိုင်ငံတွေရဲ့အနာဂတ်ဟာလူငယ်တွေရဲ့လက်ထက်မှာရှိတယ်သူတို့ဖြင့်ကျွန်တော်တို့ဒီမှာအဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းလုပ်တယ် community လုပ်တယ်နေရာမှာဆယ်နှစ်လောက်ရှိတဲ့အချိန်မှာကျွန်တော်အခုချိန်မှာအမြဲတမ်းထိုင်ပြီးတော့စဉ်းစားပြီးတော့စတဲ့နေများကျွန်တော်ကြိုးစားနေတာကတော့ကျွန်တော်လုပ်တဲ့အလုပ်တွေမှာလူငယ်တွေပါလာဘယ်လိုလုပ်မလဲလူငယ်တွေစိတ်ဝင်စားလာအောင်လူငယ်တွေလှုပ်ချင်လာအောင်ကျွန်တော်တို့နေရာမှာတကယ်ရှစ်တက်ပြီးတော့တာဝန်တွေယူလာအောင်ဘယ်လိုလုပ်မလဲဆိုတော့နေ့တိုင်းပဲကျွန်တော်စဉ်းစားနေတာကျွန်တော်သတိထားမိတယ်ဒေါက်တာဆွေချေမိကွန်းနေကျွန်တော်နောက်ထောင်လိုက်လဲသူ့မှာလည်းဒါတွေကိုစဉ်းစားနေဆိုတော့ကျွန်တော်သိတယ်ပေါ့နော်ဆိုတော့ဒီလူငယ်တွေရဲ့အနာဂတ်ကလူငယ်တွေရဲ့ဒီကျွန်တော်တို့တိုင်းပြည်နာကလူငယ်တွေရဲ့လက်ထက်မှာရှိတယ်သူတို့ရဲ့နိုင်ငံရေးမှာပါဝင်လှုပ်ရှားမှုတွေအရင်ရေးကြည့်ရဆိုတာကျွန်တော်ထပ်ပြီးတော့ပြောလို့တာပါဒါအပြင်ကိုဒီခွန်ရက်ဆိုတဲ့ကိစ္စကလည်းအရင်ကိုရေးကြည့်ပါတယ်ဆိုတော့ကျွန်တော်ဒီမှာလုပ်ငန်းတဘာဝအရဆိုကျွန်တော်ကုမ္ပဏီကြီးတစ်ခုမှလုပ်တယ်ပေါ့နော်ဥပမာဆိုတော့ IBM ဆိုတော့သူ့မှာအလုပ်သမားနှစ်သိန်းကျော်ရှိပြန်မယ်တဝက်ကျော်ကအမေရိကမှာမရှိဘူးကမ္ဘာအရက်ကနိုင်ငံဝန်ပညာသားမှရှိတယ်ကျွန်တော်တို့လုပ်တဲ့နေရာမှာရှုပ်လူတွေကမှလည်းမမြင်ဘူးဒါပေမဲ့ကျွန်တော်တို့ပြည့်ရလို့လုပ်လို့ရတယ်သူတို့ကရှင်းရှင်းပြောတာကဒီနေ့အချိန်ခါမှာမင်းလုပ်တဲ့အလုပ်ကမင်းပင်နေရာမှာရှိတယ်ဆိုတဲ့ပုံမှာမမတီးတော့ဘူးဆိုပြီးတော့သူတို့ကပြောတယ်ပေါ့နော်ဆိုတော့အဲ့ကွန်ရက်တွေကိုကျွန်တော်တုံးပြီးတော့အချင်းကုန်မခံတော့ပဲနဲ့ကျွန်တော်လှုပ်ရှားရှိတာတွေကိုလှုပ်ဖို့ဆိုတာလည်းတကယ်ကိုအရေးကြီးတယ်လို့ကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ခင်ဗျာကိုမင်းစရာရောအခုဒီ social networking ကလာလူမှုကွန်ရက်လုပ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့အတွေ့အကြုံတွေနဲ့เนาะဘယ်လိုအကျိုးကျေးဇူးတွေများနိုင်လဲဆိုတာလေးပြောပါအောင်လားဗျာ
ဒီကွန်ရက်မှာကျွန်တော်မြင်တော့ကတော့ဒီမှာအရင်းနဲ့ plan 4မျိုးလောက်ရှိပါတယ်အခုကတော့နိုင်ငံရေးကိုအဓိကဆောင်ပြီးတော့လုပ်တဲ့နိုင်ငံရေးလှုပ်ရှားသူများရဲ့ကွန်ရက်ပေါ့လေနောက်တစ်ခုကဒီလူမှုရေးလုပ်ငန်းတွေလာပရာဟိတလုပ်ငန်းတွေကိုဦးစားပေးပြီးတော့တုတ်တဲ့ကွန်ရက်ပေါ့ဒါလည်းအရေးကြီးပါတယ်နောက်တစ်ခုကမီဒီယာပေါ့လေစာနေသမားတွေရဲ့ကွန်ရက်ဒါလည်းတော်အရေးပါပါတယ်နောက်ဆုံးတစ်ခုကတော့ဒီနိုင်ငံတကာမှာကမ်ပိန်းလို့ခေါ်တဲ့ဒီမြမရေးဆိုရှယ်မှုတွေကိုဒါဒီသူတို့ရဲ့အစိုးရတွေကိုစင်ကက်ပြောဆိုတာပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်လူတွေပါလာအောင်လို့နိုင်ငံတကာမှာပို့ပြီးတော့မြမရေးနဲ့ပတ်သက်ပြီးအသိဉာဏ်တိုးအောင်ပေါ့လေလုပ်တဲ့ကွန်ရက်အဲ့လိုမျိုးကွန်ရက်၄ခုလောက်ရှိပါတယ်အဲ့၄ခုစလုံးကလည်းကိုနီးကိုအနေနဲ့ဆက်ရတာပါအဲ့လိုလုပ်တဲ့နေရာမှာနီးပညာတွေအရေးပါတယ်ဆိုတော့မှန်ပါတယ်ဒါနီးပညာတစ်ခုတည်းနဲ့မရပါဘူးလူကွန်ရက်တွေလုပ်တဲ့အခါမှာဒီလူကွန်ရက်တွေရဲ့ဒီမန်းချက်စမ်းတိုင်ကပါလဲဒီလူကွန်ရက်တွေရဲ့လိုအပ်တဲ့လုပ်ငန်းစဉ်ကပါလဲဆိုတော့လေခေါင်းဆောင်တွေကပေါ်ထုတ်ပြနိုင်မှုလိုပါတယ်။ဒါမှသာလေဒီလူကွန်ရက်တွေကတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့ coordination ပေါ့လေချိတ်ဆက်ပြီးတော့ပူးပေါင်းပြီးတော့မဟာဗျူဟာမြောက်မြောက်ရက်လက်ထွက်အောင်လုပ်နိုင်မှာပါ။ဒီကွန်ရက်ကမီလန်နဲ့ဖြစ်ပါတယ်။ဒီကွန်ရက်ကိုတုံးပြီးတော့ဘယ်ရက်လက်ထွက်အောင်လုပ်မလဲဆိုတာကိုမဟာဗျူဟာမြောက်အောင်စဉ်းစားနိုင်မှာဖြစ်မှာပါ။အဲ့လိုမဟုတ်ဘဲနဲ့ဒီလိုတဲ့နေရာမှာလေဒီကွန်ရက်ဆိုတဲ့ဘောကိုနားလည်ဖို့ဆိုတာကိုယ့်နေရာမှာကိုယ့်အလုပ်ကိုကိုယ်အောင်မြင်အောင်ကြည့်အောင်လုပ်ဖို့လည်းအရေးကြီးပါတယ်။ဟိုကျွန်တော်တို့ဆိုတော့တစ်ခါလေကျကျွန်တော်တို့နိုင်ငံမှာဘယ်လိုဖြစ်လဲဆိုတော့ဟိုဝိုင်းရံရမယ်။အဲ့တရားခေါင်းဆောင်ကိုဝိုင်းရံရမယ်လို့ပြောလို့ရှိရင်ဟိုတကယ်အဲ့ခေါင်းဆောင်ရှိတဲ့နေရာကိုတွားပြီးနေမှဝိုင်းရံတာမဟုတ်ပါဘူး။ကိုယ့်နေရာမှာကိုယ့်အလုပ်ကိုလုပ်တဲ့မိနဲ့လေအဲ့ခေါင်းဆောင်ကိုခေါင်းဆောင်ပြောတဲ့ရည်မှန်းချက်နဲ့ခေါင်းဆောင်ချပေးတဲ့လုပ်ငန်းစဉ်ကိုအကောင့်ထဲပေါ်နိုင်ပါတယ်။ဒါလို့မဟုတ်ဘူးဝိုင်းရံရမယ်ဆိုပြီးတော့ခေါင်းဆောင်နားမှာတွားပြီးတော့လာဟိုရေးသွားလို့နေမှာဝိုင်းရတာသိရှင်ဟိုကျွန်တော်ဖုန်းကြီးကြောင်းသားဘောလုံးခံတယ်လို့ပေါ့ဟိုဘောလုံးရှိတဲ့နေရာကိုအားလုံးဝိုင်းစုပြီးလိုက်နေတယ်လို့ပြင်းတယ်လို့ဖြစ်ပါလိမ့်မယ်တကယ်တော့ကိုယ့်အဖွဲ့နဲ့ကိုကိုယ့်နေရာမှာကိုနေပြီးတော့ဟလာကန်တိုင်းမှတာလင်းဟလာတပင်းလုံးပေါ့နော်တပင်းလုံးအော်မြင်မြင်နဲ့ကိုလိုချင်တဲ့ပန်းနိုင်ဝင်ရမှာဖြစ်ပါတယ်ဒါကြောင့်မို့လို့ကွန်ရက်၄ခုစလုံးကအရေးပါတယ်ဟလာနိုင်ငံရေးရမီဒီယာဟလာခုနကပြောတဲ့လူမှုရေးတခါဒီနိုင်ငံတကာလှုပ်ရှားမှုအဲဒီကွန်ရက်တွေကိုဖိတ်ဆက်ပေးနိုင်ဖို့ဒီကွန်ရက်တွေရဲ့အားကိုမဟာဗျူဟာမြောက်မြောက်ပေါ့လေအောင်ပွဲစီအောင်တုံးနိုင်မှုဆိုတာကတော့ခေါင်းဆောင်မှလည်းမကြည့်ရတယ်
โอเคလူမှုရေးကွန်ရက်တွေဖွဲ့စည်းပြီးတော့ဒီစက်တွေအတွက်လောက်ကြတဲ့အခါမှာအနောက်ရှေ့ဟန်တာတွေကလည်းပဲပေါ်လာနိုင်နေတာပေါ့ခင်ဗျာအရင်တော့ကမြန်မာနိုင်ငံမှာကျွန်တော်တို့ပြီးခဲ့ပါတယ် Google Blog တွေလောက်ကြတဲ့အခါမှာရေးကြတဲ့အခါမှာဒီခုနနိုင်ငံရေးကိစ္စတွေပါလာတယ်ဆိုပြီးတော့နောက်ပိတ်ဆုံးမှာစစ်အစိုးရကနေပြီးတော့ Google Blog တွေအကုန်လုံးပိတ်ပစ်လိုက်တဲ့အခါမှာတော်တော်များများသူတို့ဒီတွင်နဲ့အဆက်ပြတ်သွားကြတာရှိတာပေါ့လေအဲ့တော့တကယ်လို့များအခု Facebook တို့ Twitter တို့အစသဖြင့်ဒီဆက်တွေကွန်ရက်တွေကျကျပြတ်ပြတ်နဲ့ဖြစ်လာပြီးတော့ပြည်တွင်းပြည်ပအဆက်တွေများလာမယ်ဆိုလို့ရှိရင်နားဖတ်စစ်အစိုးရအနေနဲ့ကဒီ Facebook တို့ဘာတို့ကိုပိတ်လိုက်မယ်ဆိုရင်လည်းပဲသူတို့အနေနဲ့လုံနိုင်တဲ့ဤပညာတွေရှိနေပြီလို့တော့ကျွန်တော်တို့ယူဆမိပါတယ်အဲ့တော့တကယ်လို့များအဲ့လို Facebook လိုဟာမျိုးကိုပိတ်လိုက်မယ်ဆိုရင်ဟောအဲ့ဒါဘယ်လိုတွေဖြစ်သွားမလဲအဲ့တော့ပြည်တွင်းနဲ့ပြည်ပနဲ့ဆက်သွယ်ပြီးတော့လောက်ကိုင်းစီယုံကြတဲ့နေရာတွေမှာဘယ်လိုအဟန့်တားတွေပေါ်လာနိုင်မလဲဆိုတာတွေလည်းပဲကြိုတင်ပြီးတော့စဉ်းစားထားဖို့တော့သင်တာပေါ့လေခုနပြောခဲ့တဲ့ဒီကွန်ရက်တွေနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်ဖြစ်ဆွပြီးတော့ပြောစရာရှိပါသေးလားခင်ဗျအမဝေနေရောဗာပြောချင်ပါလေ
ဟုတ်ကဲ့ကျမပြောရမယ်ဆိုရင်အကိုရေမရေပြောခဲ့တာအရင်လဲကောင်းပါတယ်အရင်လဲသဘောကျတယ်ကျမတို့ပြောသလိုပဲလူငယ်ဆိုတာအဓိကနိုင်ငံရေးဆိုတာကိုတိမကိုတတ်မှာမဟုတ်ဘူးကျမဆိုလို့ရှိရင်အခု22နှစ်ကျမနိုင်88အရေးခင်ဆိုတာကိုကျမမမီခဲ့ဘူးသူများ89မှာမွေးတာဆိုတော့ဒါပေမဲ့ကိုစိတ်ထဲမှာကိုရှိတာလူမှုရေးရပြီးတော့လူသားရဲ့ဘဝကိုပို့ပြီးတော့ကောင်းလာအောင်ဒီလိုမျိုးလူအခွင့်ရေးတွေပြီးရခါကျတော့ဒီလိုလွတ်လပ်မှုတွေရှိစေချင်တယ်ဆိုတော့စိတ်မျိုးရှိသလိုလူငယ်တိုင်းမှာလည်းအဲ့လိုမျိုးစိတ်မျိုးရှိရဲဆိုတော့ကျမတို့ဒီမှာအကြံကောင်းဉာဏ်ကောင်းတွေရှိရဲအဲ့လိုဟာမျိုးတွေနဲ့ဒီလူကြီးတွေမှာရှိရဲဗဟုသုတတွေအကုန်လုံးနဲ့ပေါင်းပြီးတော့ကျမတို့ကွန်ရက်ပေါ့နော်ကိုယ့်နေရာမှာကိုယ့်နဲ့ကိုယ်ဒီကိစ္စကိုဖြစ်အောင်လုပ်မယ်ဒါတယောက်တည်းလုံးဝဖြစ်မယ်ဆိုတဲ့ဟာမျိုးမဟုတ်ပါဘူးအလုံးဝိုင်းပြီးတော့ပါဝင်ပူးပေါင်းဆောင်ရွက်မှသာဖြစ်လာမယ့်ကိစ္စဆိုတဲ့ခါကျတော့ကျမတို့ဒီလူကြီးလူငယ်ရောပြီးတဲ့ခါကျတော့ဒီ internet ပြီးတဲ့ခါကျတော့ဒီပေါ့နော်ဒီ technology ဆိုတဲ့အရာကြီးကိုသုံးတဲ့ခါကျလို့ရှိရင်ကျမတို့ဒီနေ့နေ့ကြဒီနေ့ချိန်ကြာလို့ရှိရင်တော့ပန်းနိုင်ရောက်မယ်လို့မျှော်လင့်ပါတယ်ရှင
်ဟုတ်ကဲ့မဖြစ်စင်ရောပြောပါအောင်ခင်ဗျ
ဟုတ်ကဲ့ကျမအမြင်ပြောရမယ်ဆိုရင်တော့ပြည်တွင်းရောဒီအတွက်ပေါ့လေလူငယ်တွေစသဖြင့်လူကြီးတွေစသဖြင့်အားလုံးမှာတော့အရင် limitation ရှိပါတယ်ဟိုဟိုသူတို့ကဒီပြည်တွင်းထဲမှာဟိုနေရတယ်ဆိုတာပြည်တွင်းထဲမှာဒီဘာပဲဖြစ်ဖြစ်ပေါ့နော်ဒီဆက်ရွယ်ရေးလှုပ်ရှားရတာဖြစ်ဖြစ်ကွန်ရက်လှုပ်ရှားရတာဖြစ်ဖြစ်ဟိုဟိုကျမတို့အပြင်မှာနေတဲ့လူတွေနဲ့မတူဘူးပေါ့လေဟိုနောက်ပြီးတော့ပြောရမယ်ဆိုလို့ချင်းအချိန်မီရင်းလေးကိုဖိတ်လိုက်နိုင်ဆက်လိုက်နိုင်နဲ့ဖမ်းလိုက်နိုင်နဲ့ပြီးလိုက်နိုင်နဲ့ပေါ့နော်ဟိုနောက်ပြီးတရားဥပဒေစိုးမိုးမှုဆိုတာလည်းမရှိဘူးဟိုတည်တဲ့အတိုင်းပဲဥပဒေဆိုတာကလည်းသူတို့ပါစပ်ပြားမှရှိရဲ့အချိန်မီရင်းဘာမှမဖြစ်သွားနိုင်တော့လူတွေအားလုံးကတကယ်လို့စိတ်သက်ရှိတယ်ပဲထားအောင်တော့ဒါတွေအားလုံးကိုဆက်သွယ်ပြီးတော့လုပ်မယ်ဆိုတာပဲထားအောင်တော့ဟိုမတမ်းမှခက်ပါတယ်ပြုဝင်လင်းလင်းအားလုံးကိုခြေကြမယ်အားလုံးဘယ်လိုဖြစ်နေလဲဆိုတဲ့ဟာကြိုးကျွန်မမြင်တာပေါ့လေအဲ့တော့ကျွန်မဖြစ်တင်တာဟိုကျွန်မတင်တာတော့ပြည်ပမှရှိတဲ့လူတွေကတော့ဒါကပို့ပြီးတော့အများကြီးလုပ်နိုင်တယ်အများကြီးလုံနိုင်နေဆိုတဲ့နေရာမှာဒီကွန်ရက်သဘောတရားအရာရောဟိုသဘောကကျွန်မကိုမင်းစင်ပြောတာအရန်ချက်ကလည်းဟိုဟိုခေါင်းကြီးတခုခုကိုလုပ်တယ်ဆိုတဲ့နေရာမှာအဲ့ဒီနေရာကိုသွားမှအဲ့ဒီမှာထိတ်ဆုံးကခေါင်းဆောင်ရမှာဆိုတာမျိုးချက်ကိုနိုင်ရဲ့ကိုရှိနေတဲ့နေရာမှာကိုဘာလုပ်နိုင်လဲဆိုတဲ့အလုပ်ပေါ်မှာမူတည်ပြီးတဲ့နောက်ပိုင်းမှာကိုနိုင်တယ်လို့ပေါ့နော်အဲ့ဒီစောစောတုန်းကပြောတဲ့ဒီမဟာဗျူဟာမြောက်ကိုသူတို့ကကိုမင်းစင်ပြောတာကျမအရန်ကြိုက်တယ်ဒီဥတီချက်တစ်ခုပေါ့နော်ကျမတို့ဥတီချက်တစ်ခုသွားရတယ်အဲ့ဥတီချက်မှာကိုပဲများကပဲနေရပဲလုံနေရလုံနေရပေါ့နော်လုံနိုင်တယ်အဲ့ဒီဟာကိုလည်းကျမအနာပဝန်းကျင်တစ်ခုကိုကျမကနေပြီးတော့ share လုပ်နိုင်တယ်နောက်ပဝန်းကျင်တစ်ခုကလည်း share လုပ်နိုင်တယ် network ကိုကျမကတော့အဲ့လိုပဲမြင်ပါတယ်အဲ့ဒီကနေပြီးတော့မှကောင်းတာကတော့အဲ့လိုပေါ့ဒီ manager တို့လုပ်ငန်းရှင်တို့ဒီကောင်းဥတီချက်တစ်ခုနဲ့သွားပြီးတော့အားလုံးလုံနိုင်ရတယ်လုံနိုင်ကြမယ်လို့တော့ကျမပြင်ပမှာရှိတဲ့လူတွေပို့ပြီးလှုပ်ရှားနိုင်မယ်လို့ကျမယုံကြည်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီကွန်ရက်တွေဖွဲ့ပြီးတော့ရေးစာသားကြဆက်သွယ်ကြတဲ့အခါမှာခုနပြောလို့ပါလူတွေကတစ်ကဘာလုံးမှာအကုန်ပြန့်နှံ့နေပြီပဲလို့ကိုယ့်ရဲ့အတွေးခေါ်အယူဆတွေကိုဒီကွန်ရက်နေရာကြီးပြီးတော့တဆင့်ဖြန့်ဖြူးနိုင်တယ်စက္ကန့်ပိုင်းအတွင်းမိနစ်ပိုင်းအတွင်းမှာပဲဒီကတစ်ကဘာလုံးကိုပြန့်သွားနိုင်တယ်အဲ့တော့အတွေးခေါ်အမြင်ချင်းဖလှယ်လို့ရတာရဲ့နောက်ပိုင်းမှာဒီစီယုံရေးကိစ္စတွေပါလာတာပေါ့လေနိုင်ငံရေးအမြင်တွေစီယုံရေးအမြင်တွေဒီမှာတင်ပြနိုင်တယ်ဖလှယ်နိုင်တယ်ဆိုလို့ရှိရင်ဒါအများကြီးကိုအကျိုးများမယ်ကိစ္စပါအဲ့တော့ဒီလိုကွန်ရက်တွေကိုဖွဲ့စည်းဖို့ကိစ္စကဂျွန်ဆန်းစုကြည်ကနေပြီးတော့၆ခန်းနဲ့ပြောသွားတယ်ဆိုလို့ရှိရင်ချန်နယ်ဒီလူငယ်မှုအနေနဲ့လည်းပဲကိုကိုတိုင်လှုပ်ဖို့လို့အခွင့်အလမ်းမတားရင်တော့မှပဲပေါ့လေဒီဤပညာတွေရှိရသားနဲ့ကိုကမတုံးတတ်ဘူးဆိုလို့ရှိရင်ဒါတွေကနှမျောဖို့ကောင်းပါတယ်အဲ့တော့ဒီဤပညာတွေကိုလည်းပဲလက်လှမ်းမိတဲ့ပြည့်လေ့လာသင်ကြားထားဖို့တော့လည်းလိုအပ်မယ်လို့ကျွန်တော်ယူဆတာပေါ့ကိုညွန့်သန်းတို့ဒီအပေါ်မှာဘယ်လိုမြင်လဲခင်ဗျပြောပါဦး
Okay, general ga di pama pi ga lu nge di ko jana yan go di ya ni bi jana chi chu sa ga le pyo lu le ba lo so tu lu phat tan na bwa le a lon go khat tan chan na ba ku ni ma win win pwin dong lu so chi le england yauk pi lo english sa ga go ta mhon nyam pyo cha ma ta ja ri kin le di uc berkeley pama na ngai tin nan tin na a club ku ga call lu jana twa ro tu lu ga ni bi lo technology blu tong na so le kaisa le shi pyo pya pi ba so jana ba Set up low like this. Tainang Nezama, Nesama, General Kuni, the Jang Shi, Emale, Lungalidia, Pinyo, Miyamaka Pinia, Shiro. Taya Lungalina, the Baglia Jonah, and General Internakan, you are just Taya, who are Lungalidi, Drupalu Kuni Lule, Drupalu Sari Tinil, Surali, and Lupi later. A young area Kalima Lidia, the refugee came at Gila Vimele, through the Internakan, Sky Granite, your English ago, Money of the Anipopian, and through Chief, your young Kunu Ajami, you know. So the Ajan of ကျွန်တော်တို့ဟာဒီလောက်ခက်ခံကြမ်းတမ်းပဲမြန်မာပြည်လူငယ်တွေအသက်ဖြစ်လာဆိုတော့ကျွန်တော်ဖေ့စ်ဘွတ်ကိုလူငယ်တွေနှစ်နှစ်လောက်ကမှကျွန်တော်စပြီးတော့ဝင်ဂျွိုင်းပြီးတယ်အမေရိကန်နေပြန်မယ်လို့ဒီရှုပ်ပြီးအဲ့ဒီမှာကျွန်တော်တွေ့တွေ့ပုံမှာပြည်လူငယ်တွေအများကြီးပဲသူတို့မှလည်းအဲမိတ်ဆွေတွေဆိုတော့လည်းထောင်ထဲချီပြီးတော့ရှိနေတယ်ပေါ့နော်ဆိုတော့ဒီဥစ္စာတွေကကျွန်တော်တို့အခွ ဖြတ်တယ်နေအောင်လုပ်တယ်ဆိုတော့ဒီအစိုးရရဲ့ဒီ DRU မြင်းမြန်းဆန်းဆန်းအောင်မြင်လောက်တဲ့နေရာမှာအစိုးရအများကြီးကိုကျွန်တော်တို့တွတ်ခတ်ပြီးလို့ရတယ်။သူချင်းတရုတ်လိုနိုင်ငံမျိုးသူ့နောက်မှာရှိတယ်ရုရှားလိုနိုင်ငံမျိုးသူ့နောက်မှာရှိတယ်ပို့ပြီးတော့ကြောက်စရာကောင်း။ဘာလို့ဆိုတော့မကြသေးခင်ကကျွန်တော်တို့ Google ရဲ့ Top Secret တွေ OTP ကနေပြီးတော့အဲ့ရနေတချို့လူတွေကနေတချို့ဟို Online University တခုကနေတော့နော်ရအောင်ခောက်ထွင်းလိုက်လို့ဒီ Google ကနေတရုတ်ပြည်နေသူကိုဆုတ်သွားတာရှိတယ်။ဆိုတော့ဒီနိုင်ငံတော်တော်များများတဲ့ဒီ Information Highway ကိုသူတို့က Information ကိုရရင်ရတယ်လို့ယူဖို့လာ security ကိုချိုးဖောက်ဖို့သူတို့တော်တော်တတ်တဲ့အချိန်မှာဒီအစိုးရရဲ့အနေနဲ့ကျွန်တော်တို့လုပ်တဲ့အလုပ်တွေကိုသူတို့တော်တော်လေးကိုတွတ်ဖောက်ပြနေအထူးရှင်ဗမာပြည်သူဗမာပြည်တွေကလူငယ်တွေနိုင်ငံကောင်းဆောင်တွေပါမဲ့အလုပ်တွေဆိုပိုရခက်ခဲရခက်စစ်ကိုကျွန်တော်တို့ဖြစ်လိမ့်မယ်မြင်တယ်ပေါ့နော်အဲ့တော့တစ်ဖက်ကလည်းကျွန်တော်ဟိုပြောလို့တာကဒီ reconciliation ပေါ့ဒေါက်တာစီပြောနေ reconciliation ဘိုင်းမှာလည်းရှေ့ကိုကျွန်တော်တို့ရောက်တဲ့ရောက်စီခြင်းနဲ့အဲ့လိုရောက်လာရင်တော့ဒီကွန်ရက်ဒီရလုပ်ငန်းပို့ပြီးအောင်လုပ်နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်
ဟုတ်ပါတယ်ခင်ဗျာခုနကကျွန်တော်စကားဆောက်လိုက်တာလည်းဒါပါပဲဒီကိစ္စကအင်တာနက်တစ်ခုလုံးကအစိုးရရဲ့လက်ထက်မှာရှိနေတော့သူတို့ကနေပြီးတော့ချဲလဲနေတယ်သူတို့ကလေဝကြီးအုပ်ထားတယ်ဆိုတော့သူတို့ပိတ်လိုက်မယ်ဆိုလို့ရှိရင်ဘာတွေလုပ်ကြမလဲဆိုတော့အခုကျွန်တော်တို့ဒီအင်တာနက်စာမျက်နှာတွေရှိတယ်ဆိုကြပါစို့ကျွန်တော်တို့ RFA web စာမျက်နှာဆိုလို့ရှိရင်ပြည်တွင်းမှာကျွန်တော်ကြည့်လို့မရဘူးเนาะအလားတူပဲတခြားဒီပြည်ပမှာရောက်နေတဲ့မြန်မာအဖွဲ့အစည်းတွေကဖွင့်ထားတဲ့ဒီမိုးမခတို့မီဇီမာတို့အေယာဝတီတို့စသဖြင့်ဗမာအဖွဲ့အစည်းတွေအကုန်လုံးလိုလိုကနေပြီးတော့အခု web စာမျက်နှာတွေလောက်ထားတယ်ဒါပေမဲ့ပြည်တွင်းမှာဒါတွေကြည့်လို့မရအောင်သူတို့ပိတ်ဆို့ထားတယ်ဒါပေမဲ့လို့ကတစ်ဖက်ကလည်းပဲ proxy တွေသုံးပြီးတော့အဲ့ဒီပိတ်ထားတာကိုမှကိုယ်ပတ်ပြီးတော့ဝင်ကြည့်လို့ရတယ်နီးနာတွေရှိတယ်ဆိုတော့အဲ့လိုဟာမျိုးတွေကိုလည်းပဲတင် जा တက်မြောက်ထားမယ်ဆိုလို့ရှိရင်ကိုယ့်အတွက်အကျိုးများမယ်ဆိုတော့ကျွန်တော်ဆိုလိုတာပါကဲကိုမင်းစင်ပါခင်ဗျာပြောပါဦ
းဟုတ်ကဲ့ဟိုကျွန်တော်ဒီနေရာမှာတစ်ခုဖြည့်ပြီးပြောချင်တာကလေဒီလိုမျိုးလားကွန်ရက်တွေလုတ်တဲ့နေရာမှာဟလာလူတွေအကုန်လုံးလားလက်တွဲပြီးတော့လားကိုနီးကိုဟန်နဲ့လာဒီတိုင်းကြီးတွေ့လို့ကြတဲ့နေရာမှာအဓိကထားတဲ့ပေါ့လေထားဖို့လိုအပ်တဲ့စိတ်သက်တဲ့မျိုးဒါကလည်းကျွန်တော်နိုင်သမိုင်းအတွေ့အကြုံရပြောတာပါကျွန်တော်တို့ဒီလူတွေကတရားနဲ့ဖိနှိပ်တဲ့ဆိုးဝါးတဲ့အခြေအနေမှာနေရပါမယ်မလွတ်လပ်တဲ့အခြေအနေမှာနေရပါမယ်ကိုယ့်ကိုယ်လွတ်လပ်တဲ့လူလိုမျိုးသဘောထားပြီးတော့ပြုမှုဖို့နေတယ်ဆိုတာကိုဒီအရှေ့ယူရောပါမှာရှိခဲ့တဲ့ဒီကျွန်တော်တို့ဒီကော်မန်နစ်စနစ်တွေကိုဆန့်ကျင်ခဲ့တဲ့တော်လိုင်းသမားတွေကလည်းအဲ့ဒါကိုတက်တည်ပြခဲ့ပါတယ်ကျွန်တော်ညီမနိုင်ငံမှာဆိုလေအဲ့ဒါဒီလွတ်လပ်ရေးခေတ်တုန်းကဆိုလို့ရှိရင်ဒီဘက်ကကျွန်ပေါ်မှာပဲနေနေရတော့မှာပဲကျွန်မဲဖြစ်နေတော့မယ်ဒါပေမဲ့ကိုယ့်ကိုယ်ကိုယ်တခင်စိတ်မွေးရမယ်ဆိုပြီးတော့အကျွန်စနစ်အခြေအနေအောက်မှာကိုကိုကိုတခင်လို့ခေါ်ပြီးတော့နေကြတာပါတဘောကဘာလဲဆိုတော့လူတိုင်းကမလွတ်လပ်ဘူးမတရားဘူးဟုတ်တယ်ဒါပေမဲ့အဲ့မလွတ်လပ်တဲ့အခြေအနေအောက်မှာပဲငါကငါလွတ်လပ်တဲ့လူတယောက်လူသဘောထားပြီးပြုမှုမယ်ဆိုပြီးတော့နေမှသာလျင်အဲ့လိုကွန်ရက်တီထောင်တာတို့ဟလာဦးချင်းအခွင့်အရေးအတွက်ကိုအခွင့်အရေးတက်ကိုရအောင်တိုက်ပွဲဝင်တာဆိုတာဖြစ်နိုင်မှာပါတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီနိုင်ငံရေးလုပ်တယ်ဆိုတာလူတိုင်းလူတိုင်းကိုကိုယ်နယ်ပယ်မှာကို ownership ပေါ့လေငါလုပ်တဲ့အလုပ်ဟာ ငါအတွက်ဟလားငါနဲ့ပတ်သက်တဲ့လူတွေအတွက်ဟလားငါယုံကြည်တာအတွက်အကျိုးများစေမယ်ဆိုတဲ့သဘောထားမှုဖြစ်လာအောင်ဒီလိုအဲ့လိုစိတ်မျိုးမျိုးလိုရတယ်ဒါဥပမာကြည့်မယ်ဆိုရင်ကိုကြော်သူကအကောင်းဆုံးနမူနာပါပဲသူကရုပ်ရှင်မင်းသားဖြစ်တယ်ဟလားသူကနိုင်ငံရေးနဲ့တိုက်ရိုက်ပတ်သက်တယ်လို့မဟုတ်ဘူးဟလားသူကဘာသာတရားခိုင်းဆိုင်နေသူ့ယုံနာကိုသူလုပ်တယ်ဟလားဒါနာရေးကူညီမှုအတင်းလုပ်တ mana. Gaya orang ngah amikoh kengkene la lulu lala ne salo mana. Dah mungah teru la naijen orang ngah kamera. Alu yuit siaya kamera. Lu miasu ga kuya kongtei karu ku kawe doa jawa we. Alu we trenza saya sone dulu awe. Trenza lalu ngah tu lalu ni tenan ne we. La tu trenza lalu ngah ku senzari cedau de mahupakah ku naijen siaya kamera. Tu ye temu wenjang tu tu ye kongtei karu tu bawa tu yuit yuit cedau jawa. Alu miu lalu ni ne pukuli miana li la malu lata kiti mawe ku ku lulu lalu tu bawa tanen lulu miana li. Kuna kongnya di sana sembila mawa, kalau we ni binari ku peso peso, ha peso ni tetang sih, ay peso ni tetang ni, apa ada ni tetang ni asal pola awa we, so kenapa naro peso lari sahaya, alam musik dia, la, oh, anjir macam bu, aku ngah tak kenzai mui sesi dalam musik dia dulu, mian mesuin, jenaru wa, oh, oh jenaru lu jenai panang uya mawa we.
Okay, cuma ni nak jawab mesuji, yang tu boleh jawab, boleh jual, boleh hudu daya, boleh no, so. Jika cuma ini ni ye jira atau ku palau mesurau ku tiya mepiya kaca ku pe utawa me palau me di tu tu di lomio pono internet technology niaya kaca ku lusia ya niaya siya kaca lo dekat kaca lo siya pandang jauh tua de de so ku ini ni ku tiya ma da ku lujana da lujana piya kaca lo dia usah tu niaya itu joshi bo ku jale joshi bo da ku naingan tu joshi bo sura ku pandang tu cahmi milo da ku lupa lomio jadi memang ni jauh tua mesurau siya. Jemaah di sana ada ni terkini jalur sih yang kau mahu time view atau lumiu juga awal, mungkin nanti lah time view objek ni yang malu mula malah sih.
Okay, nampak kuah balas atau jenar rumah ni mana ni kerana nampak ni yang cungai lah di solusi. Lumiu itu rumah ni apa? Biasa demo alat berkekeh sih deh, lakukan apa alat kekeh sih deh. Di laga sedih lebih lor, lebih sangat time view, cincin pion ni jalan di dalam ni aku mungkin tu kerana aku nengah ya cama jalan lor. Hendelu cincin pion bos lah, lah mesin sana ni mula ya. Cincin orang biasa ya buat tu, nasib awak siapa tu, jual apa nak ni lakukan kain ni jalan, aku ini jalan tu rumah sini jalan lebih. Hello, di lo cincin pion mana jalan cincin lima, aku tak sangat ni biasa aku ya orang ni nak lihat jalan ni orang jual apa nak lihat tu sini lah aku.
มาพิวซินออกทําเนี่ยเปล่าจะสิได้ล่ะอ๋อโอเคสิโหจม้าตะคูคิดตัวที่เปล่าจินน่ะดิตัวเราดิโหบะมาปีมาลุงเหงรีตัวตัวเปล่าตัวโลก็90อย่างแล้วเราอ่ะดูลุงเหงรีอายชิดเลยถ้าบิเมโหอะลุงเหงรีเป็นอินเทอร์เน็ตตัวที่คอมพิวเตอร์รูดออกมาปุ๊บมันไม่ตรงไหนดีเลยลุงเหงรีเหงรีมาอายชิดมีปุ๊บมันไม่อยากอ๋ออายบ่เลยแค่ๆอายชิดถ้าเนี่ยตัวรูดิมาเลยสิจะดีอายชิดเลย สรุปดีนะว่าเก่งสุดละจะไปด้วยมาเจอเนี่ยว่าเป็นอะไรแต่ไม่รู้จะพูดชื่อเขาเช่นไรนั่นคือส่วนว่าผมมีสิ่งเดียวจะรู้ก็สิ่งเดียวไอ้สิ่งเดียวที่คุ้มชีวิตเลยตัวเองรู้ไม่รู้ยังไงเลยเว้ยที่ไหนยังยี่ไหนยังยี่รู้เดียวรู้ชีวิตมันก็จะรู้ยังไงเลยเออรู้แบบนี้ต้องสุดท้ายที่แกนี่สาดูว่าสาดเอาในทางนี้อารมณ์ตัวเองก้าวมันเนี่ย เนี่ยตะคุยยาวๆแล้วก็มองเนี่ยหาตะคุยพี่ยาวๆแล้วก็ลูกจะอารมณ์อะไรเงี้ยอีเวลี่ทำไมไอ้ที่สิกลิตะคุยลุงเอ๋ทายมาชี้เอาว่าเนาะที่ที่เนี่ยไอ้เป็นผู้ช่วยเนี่ยมาชี้เนี่ยที่เนี่ยวอกเสียเป็นคนที่เนี่ยวัดสรุปเนี่ยวอกก็ทั้งนั้นว่าลุงเอ๋ลุงเนี่ยเป็นคนเอ๋ลุงเนี่ยจารีอุติลาลามิวกอลีโซ่ไอ้ลามิวโอ้โหผู้ช่วยเนี่ยมาชี้เนี่ยที่อินเทอร์เน็ตตัววารุเนี่ยนั่งวิ่งกว่าเลยลุงเอ๋ดีก
ဘာလုပ်နိုင်လဲဆိုတော့ကျမတို့လုပ်နိုင်တာ international pressure ပေါ့နော်ဒါလည်းသိအရေးကြီးပါတယ်ဒီတွင်းမှာလှုပ်ရှားနေတိုင်းလာတဲ့အများကြီးပါနေပြီ pressure ကြီးဘယ်လိုပေးလဲအစိုးရလိုပေါ့နိုင်ငံတကာကမ်ပိန်းအဖွဲ့တွေမှာပါမှအပြင်မှာနေပြီးတော့လုပ်ဖို့မှာမဟုတ်ဘူးဒါပေမဲ့အဲ့ဒါတွေအားလုံးကလည်းအားပဲပေါ့လေဆိုတော့အဲ့ဒါတွေအားလုံးရဲ့အားကလည်းပဲအပြင်မှာရှိနေတဲ့လှုပ်ရှားမှုတွေအများကြီးထောက်ခံဖြစ်ပါတယ် ဆိုတော့အဲ့ဒါကိုလည်းကျမတို့မေးလို့မရဘူးသူသဖြင့်ဒီမီဒီယာတွေမှာပြည်ပြည်နည်းနည်းပေါ်ပေါက်ပြောလိုက်တာတစ်ဆင့်ပေါ့လေဒီမီဒီယာရေဒီယိုအဲ့ဒီကတစ်ဆင့်ပေါ့လေဟိုဟာဒီသတင်းစာရေးတွေရောက်သွားတယ်ဒီ policy maker တွေစီရောက်တယ်ဆိုတော့ဒါကြီးကအားလုံးကတစ်ဆက်တစ်ဆက်တစ်ဆက်တဲ့ဟို impact ပေါ့လေအများကြီးရှိပါတယ်ဒါကြောင့်မို့လို့ကျမတို့ပြည်သားမှရှိနေတဲ့လူတွေကတော့တတ်နိုင်နေနေရတာနေပြီ
ကွန်မင်းစင်တို့ညီမတို့ပြောသလိုပဲဒါမဲ့ကျွန်တော်ဆက်ပြောချင်တာကတော့မြန်မာလူငယ်တွေရဲ့ဒီဘယ်လိုကျန်းမာထက်ထန်တဲ့ဘဝဘယ်လိုပဲရှိပါမယ်သူတို့ကအဲ့ဒီဟာကို adapt လုပ်နိုင်တယ်ဖောက်ထွက်နိုင်တယ်ဆိုတာတော့ကျွန်တော်တော်တော်များများရင်တွေ့ပြီးပါပြီအဲ့တော့သူတို့ဟာဘယ်လိုခြေနေမျိုးမှာဖြစ်ဖြစ်သူတို့ရဲ့မိသားစုသူတို့ပတ်ဝန်းကျင်နိုင်ငံအတွက်နိုင်ငံအတွက်တတ်နိုင်မြအကျိုးဆန်းအားထုတ်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုကောင်းအောင်ကြိုးစားကြလိမ့်မယ်ဆိုတော့ကျွန်တော်လက်တွေ့တွေ့ကြုံမှုတွေကနေယုံကြည်ထားပါတယ
်ဟုတ်ကဲ့ခင်ဗျာကိုမင်းစင်ရောခင်ဗျာ
အတင်းတွေကျွန်တော်တခုပြောချင်တာလို့ပေါ့လေတိုင်းပြည်မှာစီးပွားရေးရောလူမှုရေးရောအဲဒါစံမာရေးပညာရေးအဖက်ဖက်ကအဖြတ်စည်းခံနေရတဲ့အချိန်မှာစံနမူနာကောင်းတွေသိလိုပါတယ် role model ပေါ့လေ role model လေးရှိလို့မှဒေါအောင်ဆန်းစုကြည်လိုမျိုးစံနမူနာကောင်းရှိလို့မဆုစုနွေးလို့မဆုချူတင်လို့လားမဝင်နေလို့မဆုချူလို့အဲ့လိုမျိုးတွေပေါ်လာတာပေါ့ဟုတ်လား role model လေးရှိလို့ကြော်သူရှိလို့နောက်မှကြော်သူလို့လုပ်မဲ့လူတွေအများကြီးပေါ်လာတာပေါ့မင်းကိုနိုင်ရှိလို့မင်းကိုနိုင်တွေအများကြီးထပ်ပေါ်မှာပေါ့အဲ့တော့ဗမာပြည်မှာလိုအပ်နေတာဟာ role model ဖြစ်တယ်အဲ့လို role model ရဲ့ဟာဟိုမေတ္တာရှိတဲ့ကရုဏာရှိတဲ့အများအတွက်အနစ်နာခံတဲ့စိတ်ဓာတ်မျိုးတွေကိုကွန်ရက်တီမှာများများတွေ့ရလေတိုင်းပြည်အနာဂတ်ကောင်းလေပဲလို့ကျွန်တော်တို့မျှော်လင့်ပါတယ
်။အကြမ်းမဝင်နေရောခင်ဗျာ
။ဟုတ်ကဲ့ကျွန်မပြောချင်တာကတော့အခုပေါ်တော့လူငယ်တွေဓာတ်ရဲမှာအဓိကအရေးကြီးတာကမနိုင်ငံမှာလူငယ်တွေအများကြီးရှိပါတယ်။အခုပြောခဲ့သလိုပဲအကြောင်းပြီးတော့ဘာလို့အောင်မသိဘူး။ဘာဆက်သွားအောင်လည်းမသိဘူး။အဲ့လိုမျိုးလူငယ်တွေအများကြီးရှိတဲ့နေရာမှာကျွန်မတို့ဒီပြည်ပမှာရှိတဲ့လူငယ်တွေအနေနဲ့သူတို့ကိုတွဲခေါ်ဖို့သူတို့အတွက်အနာဂတ်ဆိုတာရှိတယ်။အတူတူလုပ်ရင်ဘာရမလဲဆိုတဲ့ဟာမျိုး။သူအဓိကအရေးကြီးတာကတော့အချင်းချင်းအမြဲတမ်းဘေးနားမှာဘောနောအားဖေးနေမဲ့သူတရားလူကြီးတယောက်အနေနဲ့အခုဆိုလို့ရှိရင်ကျမဆိုရင်အရင်ပဲအမ်စိတ်ထဲမှာမျောလင့်တဲ့ဆိုတဲ့ဟာမျိုးပြန်ရလာတယ်ဟုတ်ဆိုတဲ့ဟာမျိုးဟိုအမေတော်ဆုလွတ်တဲ့ဟာကိုမြင်တဲ့အခါကျတော့အဲ့လိုမျိုးပဲကျမတို့အနေနဲ့အကိုတို့ပြောခဲ့သလိုပဲ role model တွေကျမတို့ဓာတ်တွေလောက်သွားတဲ့အတွက်ဓာတ်တွေဖြစ်ဖြစ်နေဆိုတဲ့ဟာမျိုးဆိုတော့ကျမတို့လောက်တဲ့ဟာအရာတစ်ခုခုကလည်းအထဲထဲမှာရှိနေတဲ့ဟိုဟာမျောလင့်ချက်မဲ့နေတဲ့ဒီပေါ်တော့လူငယ်တွေအကောင်လုံးကိုအားဖေးမှုတစ်ခုခုဖြစ်အောင်လဲကျမတို့စူးစမ်းရမယ်လို့ယုံကြည်မိရဲ့ရှင်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာရထားတဲ့အချိန်ကလည်းအခုဆိုလို့ရှိရင်ပြည့်နေပြီမလို့ကျွန်တော်တို့ဒီကနေ့စကားဝိုင်းကိုဒီမှာပဲရန်သားမှာဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုရင်ကပဲဒီမလွတ်ခင်ရပိုင်းကတော့သူ့ရဲ့ရှင်နေဦးညံဝင်းနဲ့တွေ့ကြခြင်းမှာ Twitter account ဖွင့်ပြီးတော့ဒီအများနဲ့ဆက်သွယ်လုပ်ကင်ခြင်းနဲ့လို့ထုတ်ပြီးတော့ပြောခဲ့တော့တချို့တွေက Twitter ဆိုတာဘာလဲလို့မေးလာတဲ့လူတွေလည်းရှိတယ်ဒီတော့ဒီဘားမှာဆိုလို့ရှိရင်ဒီ Twitter တို့ Facebook တို့ဆိုတာအလွန်အမင်းကိုပဲလူကြိုက်များရေပန်းစားနေတဲ့အတွက်ကြောင့်အခုဆိုလို့ရှိရင်ကုမ္ပဏီအသီးသီးဒီဌာနအသီးသီးကလည်းပဲဒီ Facebook တို့ Twitter တို့စတဲ့ website မျက်နှာတွေနဲ့ချိတ်ဆက်ပြီးတော့ထားကြပါလေ။ဒါအပြင်ပဲ handphone တို့ cell phone တို့ဒီ mobile phone တို့မှာတော့မှပဲဒီ Facebook တို့ Twitter တို့ကိုရအောင်ဆိုပြီးတော့ဆက်သွယ်ပေးလာတာတွေရှိပါတယ်။ဒါကြောင့်မို့လို့သတင်းတွေကလည်းပဲမိနစ်ပိုင်းအတွင်းမှာပဲဖလှယ်ကြလို့ဖြစ်လာနိုင်တဲ့အခြေအနေတွေရှိနေပါတယ်။ဒီဆက်သွယ်ရေးကွန်ရက်တွေရဲ့အကျိုးကတော့အထူးကိုပြောစရာမရှိဘူးဆိုတာတင်ပြရင်းဒီစပတ်စကားဝိုင်းကိုညီကုန်းချုပ်လိုက်ပါရခင်ဗျာ။အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ဗြိတိန်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့မှတ်ဝင်နှင်းပွင့်သုံးသူဟာဆိုရင်အခုမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဖြစ်တဲ့နှစ်ရှည်ထောင်ဒဏ်ကြာခံနေရတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကုမြအေးရဲ့သမီးဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းနယူးယောက်မြို့မှာနေထိုင်တဲ့မှတ်ဖြူစင်းအမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာနေထိုင်တဲ့ကိုညွန်တန်းဘာကလီတက္ကသိုလ်မှာ PhD ပါရဂူဘွဲ့သင်တန်းတက်နေတဲ့ကိုမင်းစင်တို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြရင်ညီကုန်းချုပ်ပြပါစီခင်ဗျာ
။ဟုတ်ကဲ့ပါပါရှင်။ဆောပါရှင်။
ပေါ်တာရှင်အပေါင်းကိုစိတ်နှပြချမ်းမှချွန်းလန်းတော်မူကြပါစေ။